မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆက်မြန်မာဗချန်ကမောင်တော်ခရိုင်မှာနေ जा ဆောင်တပ်ဖွဲ့ဌာနချုပ်နဲ့တပ်စခန်းတွေကိုအကြမ်းဖက်ဝင်ရောက်စီးနှင်ခံရတာကြောင့်တပ်မတော်ဘက်ကတပ်အင်အားသုံးပြီးနေမျိုးရှင်းလင်းနေတဲ့အတွက်တိုက်ပွဲတွေကြိုကျဖြစ်နေပါတယ်။ဒေသခံတွေကြားမှာစိုးရိမ်စိတ်နဲ့နေရက်ထွက်ပြေးတိမ်းရှောင်နေကြတာကြောင့်အလိုတော်ပြည့်ဘုံကြီးဆောင်မှာဒီကနေ့လာရောက်ခိုလှုံသူ100ကျော်ရှိတယ်လို့သိရပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာဘင်္ဂလားနယ်ဆက်မောင်တော်ခရိုင်တွင်မှပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးနေ जा ဆောင်တပ်စခန်းတွေကိုလူဝင်အားတွေနဲ့အကြမ်းဖက်ပစ်ခတ်မှုတွေစီးနှင်းမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့ခရိုင်တွင်မှညမထွက်ရအမိန့်ကိုထုတ်ပြန်ထားသလိုနေမြေရှင်းလင်းမှုတွေလည်းလုပ်နေတာပါ။နေမြေရှင်းလင်းမှုတွေအတွင်တိုက်ပွဲတွေဖြစ်နေတဲ့အတွက်ဘေးလွရာကိုပြေးနေကြတဲ့ကျေးရွာသား100ကျော်ဟာမောင်တော်မြို့ကအလိုတော်ဖြစ်ဖုံးတော်ကြီးကျောင်းမှာခိုလုံဖို့အတွက်ရောက်ရှိလာကြတယ်ဆိုပြီးအလိုတော်ဖြစ်ဖုံးကြီးကျောင်းကအရှင်ကုမာရကပြောပါတယ်
အဲဒီလိုတောင်းလို့ပါဒီတစ်ခါကြည့်တယ်ကွာခိုင်းနေတော့ဟုတ်တယ်ဦးဇင်းတို့လိုလိုဒီတောင်းမှဒီသူတစ်ခါကြည့်တရားကြရှိရပါတော့ခိုင်းနေတော့လေခေါ်တော့
လက်ရှိမှာတော့တက်မတော်ဘက်ကလုံချုံရင်အင်အားတွေနဲ့နင်းမြေရှင်းလင်းနေတယ်ဆိုပေမဲ့လုံချုံရင်အင်အားတွေမရောက်မပေါက်နိုင်သေးတဲ့ကြေးရွာတွေကလူလူတွေကတော့စိုးရိမ်မှုတွေရှိနေစေဖြစ်တယ်လို့ဆိုပါတယ်ဒါကလည်းရခိုင်ပြည်နယ်အတွင်းမှာပဋိပက္ခဖြစ်နေတဲ့အင်အားစုနှစ်စုဟာအင်အားမမျှလာကြောင်ဖြစ်တယ်လို့လည်းဆိုပါတယ်
အနည်းလေးရောတယ်မှာဆိုလို့ရှိရင်တော့လုံချုံမှုအားနေတာဟိုဘာကြောင့်လဲဆိုတော့ဒီမှာဟိုပလားလူကြီးတွေကချစ်သိမ်းကြော်လို့ရှိတယ်တော့လုံးနေမှာတော့ရခိုင်လူကြီးတွေနဲ့ဒီအခန်းဆိုင်ဆိုင်ဆန်ထဲနဲ့ပေါင်တိုင်းရဲ့နဲ့ပေါင်မှလူကြီးတွေဒင်းကားတောင်းတော့တယ်ဒီမှာအင်အားမမျှဘူးလေဒါဆိုအားလားဒီလုံချုံရဲ့တချို့နေရာတွေလည်းမနေတာပဲနေရာတော့ပြီးတော့ရှိပါတော့
ရခိုင်ပြည်နယ်အတွင်းမှာလူမျိုးရေးဘာသာရေးကိုအခြေခံတဲ့ပဋိပက္ခတွေဖြစ်ပွားခဲ့ပြီး၅နှစ်ခန့်အကြာမှာတော့အခုလိုမျိုးတင်းမာမှုတွေထပ်ဖြစ်လာတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတာဝန်ရှိသူတွေကသွားရောက်ကြည့်ရှုပြီးအခြေအနေတွေကိုသတင်းထုတ်ပြန်ပေးနေပါတယ်။ပြီးခဲ့တဲ့အစိုးရလက်ထက်ကစပြီးပဋိပက္ခတွေကြောင့်နှစ်လတကြိမ်ညမထွက်ရအမိန့်ကိုပတ်တန်းတိုးနေရတဲ့ရခိုင်ပြည်နယ်မောင်တော်မြို့မှာအခုအခါမှာတော့လုံခြုံရေးတွေပုံမတင်းကျပ်ထားတာပါမတည်ငြိမ်မှုတွေစိုးရိမ်ပူပန်မှုတွေကိုနှစ်ပတ်အင်အားစုတွေကကြုံနေကြရတာပါရွာတွေမှာမီးရှို့တာတွေတပ်ဖြတ်တာတွေပြစ်ခတ်တာတွေရှိနေပေမဲ့ခိုင်မာတိကျတဲ့သတင်းတွေရဖို့ကတော့ခက်ခဲနေသေးပါပဲလက်ရှိမှာတော့တခြားပြည်နယ်တွေမှာဖြစ်ပွားနေတဲ့ပဋိပက္ခတွေတဲ့စာရင်ရခိုင်ပြည်နယ်မောင်တော်ကိစ္စကိုအစိုးရကတော့အလင်းအမြန်ကြိုက်တွေ့ဖြေရှင်းနေတာပါအခုချိန်ထိတော့အစိုးရဘက်ကသတင်းထုတ်ပြန်ချက်တွေအရအကျန်းဖက်ဝင်ရောက်စီးနှင်းခဲ့သူတွေဟာဘယ်သူတွေဖြစ်တယ်ဆိုတာကိုတော့အတိအကျထုတ်ပေါ်တာမျိုးမရှိသေးပါဘူးရှင်